မြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာလူခွင့်ရေးကိစ္စကိုဘေးဖယ်ထားတာကြောင့်ဒါဟာလက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုတော့ထိခိုက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကဝေဖန်ထောက်ပြထားပါတယ်။မြန်မာနိုင်ငံတွင်တိုးတက်မှုတွေရှိလာပေမဲ့တစ်ချိန်တည်းမှာမဖြေရှင်းရသေးတဲ့လူခွင့်ရေးပြဿနာတွေလည်းရှိနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံကိုတွားရောက်လည်လာခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးကိုယ်စားလှယ် Mr. Thomas O'Hay Quintana ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
Mr. Kinala ဟာ9ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်းမှာတော့ရန်ကုန်နေပြည်တော်စတဲ့မြို့ကြီးတွေအပြင်ပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေကိုလည်းတွားရောက်ခဲ့ပါတယ်။ပြည်ပြင်ပြောင်းလဲမှုတွေကြောင့်လူခွင့်ရေးအခြေအနေတိုးတက်လာတယ်ဆိုတာကိုအသိအမှတ်ပြုပေမဲ့လို့လူနည်းစုခွင့်ရေးနဲ့ပတ်သက်ပြီးတော့စိုးရိမ်စရာအခြေအနေမှာရှိနေသေးတယ်ဆိုတာကိုသူအဓိကထောက်ပြပါတယ
်။ I have seen a lot of progress in different areas which
နေရာစုံမှာတိုးတက်မှုတွေအတော်များများတွေ့ရပါတယ်။တစ်ဆက်တည်းလူခွင့်ရေးအခြေအနေပေါ်မှာအပြစ်သဘောတရားမှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာတော့မဖြေရှင်းရသေးတဲ့စိုးရိမ်စရာအခြေအနေတွေကိုလည်းတွေ့ရပါတယ်။အထူးသဖြင့်တော့ရခိုင်ပြည်နယ်တွင်းကအခြေအနေတွေပါ။ဒါတွေဟာလက်ရှိတိုးတက်မှုတွေကိုတောင်အနောက်ရှက်ပေးနိုင်ပါတယ်
။ပြီးခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တခြားအသွင်ကူးပြောင်းရေးအတွေ့အကြုံတွေလိုပဲအမှန်တရားဖော်ထုတ်ရေးကော်မရှင်ဖွဲ့ပြီးတော့အမှန်တရားနဲ့တရားမျှတမှုကိစ္စရပ်တွေကိုဖြေရှင်းကင်တွယ်ဖို့လိုတယ်ဆိုတာကိုMr. Kinana အနေနဲ့အာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့သိရပါတယ်။ဒါဟာနောက်နောက်မှာလူခွင့်ချိုးဖောက်မှုတွေထပ်မဖြစ်လာအောင်ပညာပေးတဲ့သဘောမျိုးဖြစ်တယ်လို့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်လည်းအရေးကြီးတယ်လို့ Mr. Kinana ကထောက်ပြပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တရလုံးမှာလူခွင့်ကိစ္စကိုဘေးပယ်ထားတဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်နေတဲ့အကြောင်းလည်းပြောပါတယ
်။ They we need to reassure that the human rights are an important part of the agenda.
ဒီလိုလေလုပ်ငန်းစဉ်တွေထဲမှာလူခွင့်ရေးကိစ္စကိုအရေးပါမှုဖြစ်ထည့်သွင်းဖို့လိုပါတယ်။မြန်မာအနာပိုင်တွေဟာလူခွင့်ရေးနဲ့ပတ်သက်လို့စိုးရိမ်တာတွေတော့ရှိပါတယ်။ဒါပေမဲ့လည်းအခုချိန်အထိတော့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာလူခွင့်ရေးကိစ္စကိုဘေးဖက်ထားပါတယ်။ဒါဟာပြည်ပြင်ပြောင်းလဲရေးမှာမှာရွံ့တဲ့လုပ်ရပါ။စစ်အုပ်ချုပ်မှုကနေအရသာအုပ်ချုပ်မှုကိုကူပြောင်းတဲ့အသွင်ကူပြောင်းရေးဖြစ်စဉ်တိုင်းမှာလူခွင့်ရေးလေးစားလိုက်နာမှုဆိုတာဟာမဖြစ်မနေလှုပ်ဆောင်အောင်ပဲတာဝန်တက်ရပါ
အခုလိုမျိုးဒီစိုးရင်စရာတွေရှိနေသေးတယ်လို့ပဲတိုးတက်လာတဲ့အခြေအနေတွေကိုလည်းသူ့အနေနဲ့မြင်ခဲ့ရတယ်လို့ပြောပါတယ်ဒီအထက်မှာတော့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အခြေအနေတွေလည်းအပါအဝင်ပ
ါ Well I met the what is called the interim press council and I discussed with this
ရာကြီးမြန်မာသတင်းမီဒီယာကောင်စီနဲ့လည်းတွေ့ခဲ့ပါတယ်မီဒီယာဥပဒေရေးဆွဲမှုအခြေအနေတွေတိုးတက်မှုရနေတဲ့နောက်ဆုံးအခြေအနေကိုသိခဲ့ရပါတယ်တို့တော့ကနေဒါကိုသုံးသပ်ပြီးမီဒီယာဥပဒေတစ်ခုထွက်လာဖို့ရှိပါတယ်။ဒါဟာအရေးကြီးတဲ့တိုးတက်မှုတစ်ခုပါ။သတင်းမီဒီယာတွေလွတ်လွတ်လပ်လပ်ရေးသားခွင့်ရဖို့ဆိုတာအသွင်ကူးပြောင်းရေးအတွက်အလွန်အရေးကြီးပါတယ
်။နိုင်ငံရေးတွေမဟုတ်ဘဲနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေမှာလည်းလူခွင့်ရေးစံနှုန်းစံထားတွေဘလောက်များလေးစားလိုက်နာတယ်လဲဆိုတာသူလေ့လာနေတယ်လို့ Mr. Kinana ကပြောပါတယ်။အထူးဖြစ်တော့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်ဆွဲဆောင်နေချိန်မှာဒေသခံပြည်သူတွေသူတို့ရဲ့အခြေခံအခွင့်အရေးမဆုံးရှုံးမှုသူတို့ရဲ့နေစဉ်လူမှုဘဝတွေကိုမထိခိုက်စေဖို့အရေးကြီးတယ်လို့ပြောပါတယ်။ဒီအတွက်လည်းသက်ဆိုင်ရာတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံစကားပြောဖို့ရှိတယ်လို့ Mr. Kinana ကဆိုပါတယ
်။ What is important while this process continues is that all stakeholders keep in mind
အတွင်းကူပြောင်းရေးလုပ်ငန်းစဉ်ဆောင်ရွက်နေခြင်းအရေးကြီးတာကတော့အဆုံးဖြတ်ပေးရတဲ့အစုအဖွဲ့အားလုံးအနေနဲ့သတိပြုရမှာကနိုင်ငံကစံနှုံးစံထားအတိုင်းလိုင်းနာရမယ်တာဝန်ဝတ္တရားရှိတယ်ဆိုတာပါစီးပွားရေးလုပ်ငန်းတွေမှာလူအခွင့်အရေးနဲ့ပတ်သက်လို့သတ်မှတ်ချက်စံနှုံးစံထားတွေလည်းရှိပါတယ်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာအခြေခံလူတန်းစားပြည်သူတွေကိုတိုက်ရိုက်ဖြစ်စေတွယ်ဝိုင်းလို့ဖြစ်စေထိခိုက်နေတာမှုတွေမဖြစ်ဖို့လိုပါတယ်ဥမာမြေယာကိစ္စတွေကိုကြည့်ပါယင်းဤမြုံနံမှုတွေကြောင့်မြေယာဆုံးရှုံးတယ်ဆိုတဲ့ဆွဆွဲတိုင်ကြားချက်တွေကျွန်တော်ရပါတယ်အဲ့မှာကြည့်တော့ဒေသမှာရှိတဲ့ပြည်သူတွေလူအဖွဲ့အစည်းတွေကိုတိုင်ပင်ညီနိုင်တာမျိုးမရှိပါဘူးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကတော့လုံနေတာတွေ့ရတယ်။ဒါပေမဲ့အစိုးရရောနိုင်ငံတကာယင်းနှီးမြုံနှံသူတွေပါနိုင်ငံတကာစံနှုန်းအခြေခံတွေကိုလိုက်နာကြဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်။ကျွန်တော်ဂျပန်ရောက်တော့အဲဒီကဂျပန်တာဝန်ရှိသူတွေနဲ့အဲဒီကိစ္စကိုပြောဆိုတိုက်တွန်းခဲ့ပါတယ်။အဲဒီကိစ္စကိုလည်းကျွန်တော်အရေးတကြီးဆောင်ရွက်မှာဖြစ်ပြီးကမ္ဘာ့ဘဏ်အပါအဝင်ငွေကြေးဖွဲ့စည်းတွေနဲ့လည်းတွေ့ဆုံပြောဆိုဖို့ရှိပါတယ်
။ Mr. Kinana အနေနဲ့အခုသူ့ရဲ့တွေ့ရှိချက်တွေကိုတော့လာမယ့် March လလူခွင့်ကောင်စီညီလာခံကိုအစီအကစားတင်သွင်းမှာဖြစ်ပါတယ်။Mr. Kinana ကို2008ခုနှစ်မေလကစပြီးတော့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ဖြစ်တဲ့လူခွင့်ရေးကောင်စီကနေပြီးတော့ခန့်ခဲ့တာဖြစ်ပါတယ်။အခုနှစ်ညီလာခံအတွင်းမှာတော့မြန်မာနိုင်ငံအတွက်လူခွင့်ရေးကိုယ်စားလှယ်ဆက်ထားမထားပါဝင်တဲ့လုပ်ငန်းစဉ်ကိစ္စကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။လူခွင့်ရေးအဖွဲ့တွေကတော့မြန်မာနိုင်ငံထဲမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေရှိလာပြီးမဲ့လူခွင့်ရေးအခြေအနေအရတိတာထင်ရှားတဲ့တိုးတက်မှုတွေမမြင်ရသေးတာမို့လို့မြန်မာအတွက်လူခွင့်ရေးကိုယ်စားလှယ်ဆက်ထားဖို့တိုက်တွန်းမှုတွေရှိနေပါတယ်ခင်ဗျာ။